မန္တလေးမြို့မှာလူနှစ်ဦးသေဆုံးခဲ့တဲ့အထိစုပမှုတွေဖြစ်ခဲ့တဲ့မန္တလေးတိုင်းဒေသကြီးတွေကမြို့နယ်တချို့မှာအာဏာပိုင်တွေကညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်လိုက်တယ်လို့အခုနောက်ဆုံးသိရပါဗျ။အင်္ဂါနေ့ကလေးကစပြီးဇက်တိုက်ဆိုသလိုဖြစ်လာခဲ့တဲ့စုပအကြမ်းဖက်မှုတွေနဲ့ပတ်သက်လို့လူတချို့ကိုဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းလဲမန္တလေးတိုင်းရဲတပ်ဖွဲ့ကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့အင်္ဂါနေ့ညကစတင်ခဲ့တဲ့မန္တလေးမြို့ကရုံးရင်ဆန်ခတ်မှုတွေနဲ့အကြမ်းဖက်တိုက်ခိုက်တာတွေဟာဒီကနေ့မနေ့စောပိုင်းထိထပ်မံဖြစ်ပွားနေပြီးအခင်းဖြစ်ပွားနိုင်တဲ့နေရာတွေကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချထားခဲ့ပါတယ်ဒီတိုက်ခိုက်တာတွေဟာအများအပြားညအချိန်မှာဖြစ်ပွားခဲ့တာကြောင့်ဒီကနေ့ညပိုင်းမှာတော့မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်လိုက်တယ်လို့မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ကဒုရဲမှူးကြီးဇော်မင်းဦးကပြောပါတယ်
ဆိုတော့ဘယ်တိုင်းနေတယ်ဆိုတော့ထုတ်ရတယ်။ညမထွက်ဘူး။ည9နာရီနောက်ပိုင်းထွက်ရတော့။ခုကဒီစစ်စီးရတယ်။ဒီနေ့တော့ညပိုင်းမှာအဖြစ်အောင်လို့ခုလည်းဒါပုံပုံထုတ်ရတယ်ဆိုတော့သူဒါတော့ရရခိုင်တယ်လို့ဆိုတော့တော့ကောင်းပါမယ
်။မင်းညားကနဲ့ဒီကနေ့မနေ့ပိုင်းမှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေမှာလူ2ဦးသေဆုံးပြီး4ဦးဖမ်းဆီးထားတယ်လို့လည်းဒုရဲမှူးကြီးဇော်မင်းဦးကပြောပါတယ်။ပုံမှန်144ထုတ်ပြန်တာကိုတော့ညနေပိုင်းမှာရက်ွက်တွေအတွင်းကိုလှည့်လည်ကြီးညာခဲ့ပါတယ်ဒီကြီးညာချက်မှာည9နာရီကနေမနေ့4နာရီထိပြင်မထွက်ဖို့တတ်မှတ်ထားသလိုလူစုလူဝေးမလုပ်ဖို့ဒုတ်ဓားလည်းနဲ့မကင်ဆောင်ဖို့လုံခြုံရေးကြောင်ထမ်းဆောင်နေသူတွေကိုမနှောက်ယှက်ဖို့စတာတွေပါဝင်ပါတယ်ဒီအမိန့်ထုတ်ပြန်ချက်ဟာမန္တလေးမြို့နယ်၅မြို့နယ်အပြင်အမရပူရမြို့နယ်ပါအကျုံးဝင်တာဖြစ်ပါတယ်မန္တလေးမြို့ကအချက်ကြာကြတဲ့လမ်းမတွေပေါ်နဲ့ဈေးကြိုကအစ္စလမ်ဘာသာဝင်တွေရဲ့ဈေးဆိုင်အများစုကတော့ဒီကနေ့လဲပိတ်ထားပါတယ်။မန္တလေးမြို့ကတဦးကပြိပခဖြစ်ပွားတဲ့သတင်းတွေကိုကောလာဟလဖြန့်ချီတာတွေရှိနေပြီးဒီလိုဖြန့်ချီတာတွေဟာအကြမ်းဖက်တာတွေကိုပုံမိုဆိုးဝါးစေတယ်လို့ပြောပါတယ်
။ဒီကတော့ဒီကမ္ဘာကိုကောလာဟလအရန်တွန့်တာပေါ့နော်။ကျွန်တော်ရန်ကုန်မိတ်ဆွေများဆိုရင်ကျွန်တော်နေကြရဆိုရင်အဲလိုစေုံကြီးရာလောင်းလာလူလာပေါ့နော်။အဲရိုက်ပွဲတွေဖြစ်နေကြတယ်ဒီဘုံလေးပါလေပြရဲလို့ပေါ်ရန်ကုန်ဖက်တိုင်ဝန်ကကျွန်တော်ဖုန်းဆက်ပြီးတာရှိတယ်။နောက်ပြီးတော့တခြားနေရာလူတွေကလည်းအဲလိုတနေရာမှာရန်ဖြစ်နေပြီးအဲဒီရောက်ကအဲဒီလေးပါနေလို့တော်တော်သွားဆွဲထုတ်ပါလေဒါမျိုးတွေပေါ့ဗျ။အဲ့တော့လူတွေကအဲ့တပြေးစီလူမျိုးတွေမှာပေါ်ညာပေါ်ညာဖြစ်တော့။ကိုယ်အဲ့ကောလာလာထုတ်နေမှုကလည်းတော်တော်ထိရောက်နေပေါ့ဗျ။ကုရမိုင်းလုံးနေရပေါ့နော်။ဟုတ်ကဲ့
မြို့ကန်တွေကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကအော်ဟစ်စုပူနေသူတွေဒုတ်သားလက်နက်ကင်ဆောင်လာသူတွေကိုဖမ်းဆီးထိန်းသိမ်းတာမရှိသလိုအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားရင်လည်းဖြစ်ပွားပြီးနိုင်ဝဲလောက်ကြာမှရောက်လာတတ်တာကြောင့်အခြေအနေတွေဟာမလိုလားအပ်ပဲပိုဆိုးလာစေတယ်လို့သုံးသပ်တာတွေရှိပါတယ်။မန္တလေးမြို့ကအစ္စလမ်ဘာသာဝင်တဦးကလုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။မှန်တိုင်းပြောရင်တော့ကျွန်တော်တို့တွေကိုယ်အရေးတောင်ကိုလှည့်လည်ကြည့်နေရတဲ့သဘောပဲ။လုံခြုံမှုတော့တော်တော်လေးချုပ်ရင်းတယ်လို့ပဲခံစားရတာပေါ့လုံခြုံဆောင်ရွက်မှုတော့ဒီနေ့အားရမှုတော့မရှိဘူးပေါ့ဗျာကျွန်တော်တို့မှလည်းအားကိုးကြဆိုဒီဆိုကလုံခြုံရေးတောက်ခွဲပဲရှိတာပါအားလွဲလို့လည်းကျွန်တော်တို့ဘုရားသခင်ပဲကြွတောင်းရတာပေါ့ဗျာဟုတ်လားအခုကဟိုဆယ်တကယ်မှာရေးယူဆောင်ရွက်မယ်ဆိုလို့ကျွန်တော်ဆောင်ရွက်တဲ့အဆက်လက်ဒီချိန်နေတွေအများကြီးရှိတာပဲလေလူအုံနဲ့អော်နေတယ်သူတွေခဲတွေနဲ့ထူတယ်ဒီလူတွေထဲမှာတော့ကန္နာစည်းတာမျိုးတော့ကျွန်တော်တို့မတွေ့ရသေးဘူးလူညော့သွားတယ်မမြင်ရသေးဘူးသူကတော့တိုးတိုးလာနေတာပဲအဲ့လိုချက်ဒီအချက်စီလိုသူတွေပေါ့လေနော်ဒါကျွန်တော်တို့ရက်ွက်ထဲမှာနေတိုင်းနေကျွန်တော်တို့ဒီကျွမ်းနေတဲ့ဘုရားဘာသာဝင်တွေကတော့မဟုတ်ဘူးဘယ်ကမျက်နှာစိမ့်မှန်းတော့မသိတဲ့လူတွေပဲများပါတယ
်အစ္စလမ်ဘာသာဝင်တချို့ဟာတခြားမျိုးရွာတွေကိုပြောင်းရွှေ့သွားကြတာလည်းရှိတယ်လို့သူကပြောပါတယ်မန္တလေးမြို့မှာပရိပခဖြစ်ပွားတာတွေကိုလိုက်လံဖြေရှင်းထိန်းသိမ်းပေးနေတဲ့ဂလုံးဒီဆရာတော်ဥကာဝိယကလည်းလုံခြုံရေးထိန်းသိမ်းတာနဲ့ပတ်သက်ပြီးအခုလိုဝေဖန်ပါတယ်
အဲ့ဒီမှာဒီဈာမတိအောင်ဆိုရင်ဈာမသွားနေတဲ့ဒုဒါလည်းနဲ့ပါတဲ့လူမှန်လေးအကုန်ဖမ်းဆီးထိန်းသိမ်းလိုက်ပြီးဒီတော့တစ်ပတ်နဲ့တစ်ပတ်လူမျိုးတစ်မျိုးနဲ့ဒီဘာသာတစ်ခုနဲ့တစ်ခုခိုင်ရန်ဖြစ်ပွားစီတဲ့စကားတွေပြောဆိုဆဲဆိုချိန်မောင်းဝါရဖြန့်ပြူးနေတဲ့ပုံပေါ်ကြီးသိနေတာပဲအဲ့ဒါတွေချက်ချင်းဖမ်းဆီးထိန်းသိမ်းလိုက်လို့ကျင်ဒါကြီးချုပ်ငိမ့်သွားမှာပဲအခုကဈာမလျှောက်ပြီးတော့အော်ဟစ်နေတဲ့ကောင်တွေကဘယ်သူမှမဖမ်းမဲနဲ့စိတ်ကြမ်းဖြစ်အောင်တခါလေသူသူရဲ့ဈာမဖြစ်အောင်ကျဲဆိုသွားတဲ့ကောင်ကြီးအော်ဟစ်သွားတဲ့ကောင်ကြီးခဲလက်ပေါက်သွားတဲ့အကောင်ကြီးအဲ့ဒါလေးမြင်းနေရတဲ့နဲ့မဖမ်းတဲ့အခါကျတော့ဘိုးကျေပြန့်လာတာပေါ့
ဒီကနေ့နေခင်းမှာတော့မန္တလေးတိုင်းဒေသကြီးဝင်ကြီးချုပ်ကဘာသာကြီး၄ခုကဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးပြိပခဖြစ်ပွားတာတွေကိုပူးပေါင်းဖြေရှင်းဖို့အတွက်ဆွေးနွေးခဲ့တယ်လို့မန္တလေးမြို့ကန်တွေကပြောပါတယ်ဒ ီကနေ့ပြောကြားတဲ့လစဉ်မိန်ကွန်းမှာတော့နိုင်ငံတော်သမ္မတဦးသိန်းစိန်ကမုန်တရေးစကားတွေနဲ့သွေးထိုးလှုံ့ဆော်တာတွေကိုရှောင်ကျဉ်ကြားဖို့တိုက်တွန်းခဲ့ပါတယ်တိုင်းပြည်ကဘာသာပေါင်းစုံလူမျိုးပေါင်းစုံကြားမှာတဟဇာတာဖြစ်အောင်နေထိုင်ပြီးပူပေါင်းဆောင်ရွက်ကြမှာလားတည်ငြိမ်မှုရှိရှိနဲ့အသွင်ကူးပြောင်းရေးအစီအစဉ်တွေအောင်မြင်နိုင်လိမ့်မယ်လို့လည်းထည့်သွင်းပြောကြားခဲ့ပါတယ်